ကိုရာကျာဆရာအခုဆက်လက်ပြီးမြန်မာအရေးသူဘတ်ဂျက်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။မြန်မာပြည်သူတရားလုံးမျှော်လင့်နေရတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တိုင်းဒေသနိုင်ငံရေးပါတီတွေဆွေးနွေးညှိနှိုင်းရေးဆက်တင်တဲ့အချိန်မှာပဲတွေ့ဆုံမဲ့နေရာနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့ကိစ္စပါတီကူဆယ်နဲ့တွေ့မလားရွေးကောက်ခံအမတ်တွေနဲ့တွေ့မလားဆိုတဲ့လူပုဂ္ဂိုလ်ဆိုင်ရာအငင်းပွားတဲ့ကိစ္စတွေနဲ့ရင်ဆိုင်နေရပါတယ်။ဒီခက်ခဲတွေကိုဘယ်လိုကျော်လွှားရမလဲဆိုတာမြန်မာအရေးသူတွေဒေါက်တာဒီမွန်သန်းနဲ့ကျွန်တော်ကြိုးစားဆွေးနွေးဆုံးသတ်ထားပါတယ်။ကျွန်တော်မှန်ပန်းကတော့ဒီခက်ခဲတွေကိုမလွှဲမသွေကျော်လွှားနိုင်နိုင်မယ်လို့ယုံကြည်တဲ့ဆွေအကြောင်းအခုလိုစတင်ဆွေးနွေးပါတယ်
။ကျော်တော့ပါလိမ့်မယ်ဆရာ။ဒါကျွန်တော်ကဒီလောက်ဟိုမဆွေးရင်ပါဘူး။ဟိုနားထောင်ပါလိမ့်မယ်။ဒီဟာဘာကြောင့်ဖြစ်တယ်လဲဆိုတာလည်းနားထောင်ပါ။ဒါပေမဲ့ဒါတဲ့ပုံပြီးအရေးကြီးတာကဘာလဲဆိုတော့ပါတီတွေရဲ့သုံးဖြတ်ချက်ချဖို့စနစ်ပဲ။ဒါကစကားပြောတယ်လို့ထင်တယ်။ NLD ဘက်မှလည်းရှိတယ်။တိုင်းမပါတီတွေဘက်မှလည်းရှိတယ်။အထူးသဖြင့်တိုင်းမပါတီတွေကလည်းပါတီတစ်ခုတည်းမဟုတ်ပဲပါတီတွေကိုပေါင်းပွဲထားရတာဖြစ်နေကြတယ်။ဒါကလည်းအချိန်နဲ့အစ်စ်ဖြစ်ဒီအချိန်နဲ့အစ်စ်တွင်းထဲမှာအထက်သေးတွေကြုံရတာပါပဲဒါကတင်ယူပြီးတော့ကြောင်းနဲ့ကြောင်းသားလဲပြီးတော့ကျော်လွှားသွားလို့ရမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့အနေဒီမှာကြတော့တပါတီရဲပေါ့တပါတီရဲတော့မှများသောအဖြစ်စီးစီအားဆုံးဖြတ်တဲ့ဆိုပေမဲ့လည်းတဲတဲ့ပြောရင်တော့လူပြောက်တဲ့အားဆုံးဖြတ်တဲ့ပါတီဥက္ကဋ္ဌရဲ့ညွန်ကြားချက်တိုင်းလုပ်ကြရတယ်လို့ဆိုရင်ပို့ပြီးတော့နားလည်နိုင်မယ်ထင်ပါတယ်ဟုတ်တယ်နော်ပါတီဒီမှာတော့ဟုတ်တယ်အများကြီးစူထားတဲ့တရားကြောင့်ကြီးရတယ်ဘာညာအခက်အခဲရှိတယ်။နယ်ဒီဘက်ကဘာကြောင့်လိုက်ပြီးမတွေ့နိုင်ကြလဲအဲ့ကိစ္စ။အဲ့ဒါမှသူတို့တွေးမှသာလျှင်သူတို့ရဲ့သဘောကိုတဲဖို့တောင်နားထောင်ဖြစ်မှာပေါ့။အခုမတွေ့ရင်နားမထောင်ဖြစ်ပဲနဲ့ပို့ပြီးတော့ကြံ့ကြံ့အောင်မှာပဲ
။အကျိုးသက်မကြီးဖွဲ့ချုပ်ရဲ့ဘုံမှုလုံးမှုဆောင်ကော်မတီကစဉ်းစားတဲ့အခါမှာဘယ်ဟာကပျော့ပြောင်းစွာဆုံးဖြတ်နိုင်တဲ့နယ်ပယ်ဖြစ်တယ်။ဘယ်ဟာကတော့ကျွန်တော်တို့စီးစီကိုပြန်လဲပြီးတော့တင်ပြဖို့လိုတယ်ဆိုတော့ကြိုတင်ဤတိုင်းဆုံးဖြတ်ထားတဲ့စနစ်ကလေးတစ်ခုလိုနေတယ်လို့ထင်တယ်။အထူးသဖြင့်အခုတော့ပါတီကနေမှကိုယ်စားလှယ်အဖွဲ့အစည်းနဲ့လှုပ်ပြီးဆွေးနွေးတဲ့အခါမှာပေါ့နော်။ဒါကလည်းဒီလိုလုံးလိုက်လုံးထအချိန်ကြီးစိတ်မများလာဘူးအတွေ့အကြုံက။ဆိုတော့အခုဆိုရင်ဒီလိုကြုံတွေ့ရတဲ့အကြောင်းပြန်လဲပေါင်းချုပ်ပြီးဆုံးဖြတ်ချက်ချဖို့စနစ်ကိုပြင်နိုင်နိုင်တယ်လို့ထင်တယ်။ဒီတိုင်းထဲမှာလည်းကျွန်တော်တို့ဒီဒါကတော့စပြီးထိတ်ကလေးကိုကလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်မှာသိဆုံးဖို့ဆိုပြီးတော့ပြောထားတယ်ပြောထားတဲ့အခါမှာလက်ခံပြီးဆိုတဲ့ကိုကလည်းသဘောတူတယ်လို့ကိုဘက်ကလက်ဒီတက်ကယူဆတယ်လို့ဒီလိုနားလည်ပါတယ်ဘာမှမဟုတ်တော့တိုင်းနာပါတီတွေဘက်ကလည်းသူတို့ကြားထဲမှာဆုံးဖြတ်ချက်ချဖို့စနစ်ကိုဘယ်လိုလုပ်လဲဒီလိုကိစ္စမှာကောပို့ပြီးတော့ပျော့ကြောင်းနေနေပဲလို့ထားလာအလားတူပေါ့ဖွင့်ဆိုတတ်မှကြဖို့လို့မယ်ထင်တယ်ဒါကလည်းပုံပွင့်နေနေလဲနောက်ဆက်လုံးကပြောလို့ရပါဒါကတော့ကျွန်တော်တို့ဘက်ကပြကြပိုင်မရှိတဲ့ပဲဖြစ်တယ်ဒါကတော့ဆုံးဖြတ်ပိုင်မရှိဘူးပဲဖြစ်တယ်တရားနဲ့တရားအသိပေးတာကြာပိုကောင်းတယ်ဒီလိုစနစ်မျိုးစုဆောင်သွားလို့ရှိရင်မပြေလည်ကြမရှိပါ
ဟုတ်ကဲ့နောက်တပိုင်ဒုတိယပိုင်းကိုကျွန်တော်မြင်နေတယ်အဲ့ဒါကဘာလဲဆိုတော့ဘယ်သူတွေတွေ့မလဲတကယ်တော့တိုင်းရင်းသားပါတီတွေရောလူတွေရောမျှော်လင့်ထားတာကတော့တိုင်းရင်းသားပါတီကိုယ်စားလှယ်နဲ့တွေ့မှာ NLD ပါတီကိုယ်စားလှယ်ကလာပြီးတော့တွေ့မယ်အဲ့လိုပဲသူတို့နားလည်ထားရပါတယ်ဒါပေမဲ့အခုတကယ်တွေ့လိုက်တဲ့အခါကျတော့ဒီကောက်ခံထားရတဲ့ကုစားရီနဲ့တွေ့မယ်ဆိုတာမျိုးဖြစ်သွားတော့အဓိကအမျိုးသားပြန်လဲသိမြင်ရေးကပါတီချင်းပြန်လဲသိမြင်ရေးကပူပြီးအရေးကြီးတယ်ထင်ပါတယ်ကျွန်တော်ခုပြောရင်ပြီးခဲ့တဲ့ပထမသက်တမ်းတုန်းကသင်းသားပါတီတွေကကုစားရီတချို့ကိုယာတုပေးရစီရင်ဥမာခိုင်ကဥေတောင်ကိုအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌခန့်လိုက်တယ်သူ့ရဲ့တက်ဆိုင်တဲ့ပါတီနဲ့မညှိခဲ့ဘူးအဲ့အတွက်ကြောင့်ပါတီတွင်းမှာကွဲပြဲမှုတွေဖြစ်သွားတယ်ထူးထူးလောက်ပဲစံပါလေပဲ SNLD ကဆိုင်းညွန့်တွေကိုကန့်မှန်းတယ်သူတို့ကတော့ပါတီနဲ့မညှိလို့ဆိုပြီးလက်မခံခဲ့ဘူးဆိုတော့အခုလို့ပါတီနဲ့မညှိပဲနဲ့သူတို့လိုရာတောင်းခေါက်ပြီးတော့လုပ်တဲ့ကိစ္စမျိုးလုပ်ခြင်းအပြင်အဲ့ဒီပါတီတွင်းမှာတိုင်းသားပါတီတွေအကွဲပြဲဖြစ်သွားစေရဆိုပြီးတော့တချို့ကအဲ့ဒါကိုထောက်ပြနေကြတယ်ဆရာတော်ဘောကဘယ်လိုပြောချင်လဲဆရာ
ဟုတ်ရေဘူးကအပြင်ဟိုနားထောင်မယ်လို့ဆုံးဖြတ်ထားပြီးတဲ့အပြည့်လည်းနိုင်မယ်လို့ထင်ပါတယ်နားထောင်ပြီးလိုက်တယ်ဆိုတော့ဟာပါလဲဆိုရင်အမျိုးသားပြန်တယ်တင့်ပြရည်လို့ပြောတဲ့အခါမှာတော့အခြေခံမူကတော့မတူတဲ့ဖွဲ့ဆိုသတ်မှတ်ချက်တွေရှိတယ်နားလည်ပုံတွေရှိတယ်အဖွဲ့နှစ်ဖွဲ့ရှိရင်အဖွဲ့နှစ်ဖွဲ့နားလည်ပုံမတူအဲ့ဒါရှင်တွဲနေထိုင်လို့ဘယ်လိုရနိုင်မလဲဆိုတာဆိုတာကိုရှာဖွေတာပါပဲအဲ့တော့ခုနဆရာပြောနေတယ်ပါတီနဲ့လူပုဂ္ဂိုလ်ရွေးကောက်ခံဆိုတာကလည်းတပါတီနဲ့တပါတီနားလည်တာချင်းမတူဘူးအမျိုးသားမျိုးစီဖွဲ့ချုပ်ကနားလည်ပုံနဲ့ခုကနားလည်ပုံနဲ့သူချင်းမတူဒါကလည်းအတူအလုပ်လုပ်ရတဲ့ဟာတခုချားတယ်ဖော်ထုတ်မယ်ဆိုလို့ရှိရင်ပပြေလည်းကြာမရှိပါဘူးအဲ့တော့ဟိုကြိုတင်သတ်မှတ်ထားတဲ့ဟာလေဒီချိန်မှာဘယ်သူမှဘာမှရှိထားတယ်လို့ကျွန်တော်တော့မတွေ့ရဘူးပေါ့နော်ဒါကြောင့်မို့လို့ဖွင့်ထားတဲ့ကိစ္စတခုဖြစ်တဲ့ကြောင့်မို့လို့ နော်အတူပညာသတ်မှတ်ချက်တစ်ခုရဖို့ဥတည်ပြီးတော့ဒါအလုံးလုံးသွားကြလို့ရှိရင်ကျန်တဲ့တညက်ကြီးကနော်ဘလို့မှရှောင်လဲလို့မရဘူးလို့ကျွန်တော်ထင်ပါတယ
်ဒါတော့ဒီခါက negotiative compromise လောက်ရမှာပေါ့ဒီနှိမ့်နိုင်ပြီးတော့အချော်တင်လောက်ရမှာကိစ္စ
ဟုတ်ပါတယ်ဒ
ါပေမဲ့လည်းဒါဟာစီးပွားရေးဆုံးနိုင်တဲ့ကူတဲ့ငါအမျက်လူချင်းနဲ့ဆိုတာမျိုးဥပမာပြင်မကြသေးခင်က EU နဲ့ Britain နှိမ့်တဲ့ကိစ္စမှာတော့မှကိုယ်ပဲသာမဲသူပဲနာမဲဆိုတာနှိမ့်မျိုးရှိသေးတယ်။အခုမြန်မာနိုင်ငံမှာတိုင်းဒေသရဲ့အမျိုးသားပြန်လည်စစ်နိုင်ဆိုတာနှစ်ဖက်လုံးဘယ်လိုမှမရှိနိုင်တဲ့ကိစ္စ။ဘာဖြစ်လို့များဒီဟာကိုစိုးရင်ပြီးတော့တွက်နေရတယ်လဲ။ကျွန်တော်ကစဉ်းစားရချက်တယ်။ဆရာဘယ်လိုစဉ်းစားမလဲ။ဘာဖြစ်လို့များဒီကိစ္စမှာအရှုံးနိုင်တွက်စရာရှိသလား။ခေတိုင်းဒေသရဲ့လူကြီးနဲ့ဆက်ဆက်ပြီးအောင်စုဒီ NLD အစိုးရကရောအခု institutions တော်တော်များများကတက်မတော်ကရော democracy for the young youth ပြောနေကြပြီးတော့ဘာဖြစ်လို့ဒီဟာကိုဥတည်ပြီးတော့သဘောညာရတယ်လေကိုယ်ကပေးရမှာဟုတ်ပါလို့အရှုံးမပိုင်အောင်ထက်ပြီးကြီးကြဲကြဲတွက်နေရတယ်လေဆိုတာဖြစ်ပါတယ
်အနာရှင်တပိုင်းနဲ့ကြီးလာတဲ့လူဖွဲ့စည်းတွေမှာအမှန်ငါတစ်ခုပဲရှိတယ်ဆိုတော့အစွဲတွေနားလည်မှုတွေရှိတတ်ပါတယ်အမတူကွဲပြားတဲ့အဖွဲ့စည်းတွေမှာမတူကွဲပြားတဲ့ဖွင့်ဆိုထားတဲ့သမတ်ချက်တွေတင်ကြီးတွေအမျိုးမျိုးရှိပါတယ်တော့မျိုးစားပြန်လဲတင်မြတ်ရေးဆိုတာကအဲ့ဒီမတူတဲ့လူအဖွဲ့အစည်းတွေကြားထဲကမတူတာတွေအတူရှင်တွဲနေထိုင်အလုံးလုံးနိုင်တာကိုဥတည်တာပါ။ဒါကြောင့်မို့ဒါကအချိန်နဲ့သက်ဖြစ်တယ်လို့ကျွန်တော်ပြောတာပါ။အရင်တုန်းကတော့ကျွန်တော်တို့ကအာဏာရှင်ကဖိတယ်ကျွန်တော်တို့ကစန့်ကျင်ရတယ်ခုခံရတယ်ဒီအောက်မှာညင်ညူရေးယူရတာပါ။ဒီသဘောတဘာဝတစ်ခုကမတူပါဘူး။ဒါကြောင့်မို့လို့ကျွန်တော်ဖြစ်နေအခုကဒီလမ်းကြောင်းအစ်စ်ပေါ်မှာဆက်လျှောက်ကြတာဖြစ်တဲ့တော့အခက်အခဲတွေရှိမယ်။ဒါပေမဲ့မျိုးသားပြန်တဲ့တင်းမြတ်ရေးညီညွတ်ရေးစီလုံးညီညွတ်ရေးရှိဖို့လိုတယ်ဆိုတော့เนาะကျွန်တော်တို့ယုံကြည်မှုကပြင်းထန်တဲ့အတွေ့အကြုံမလို့ဒါကမကြခင်ကြော်လွားသွားနိုင်မှာပါเนาะတခြားလူဖွဲ့စည်းတွေမှာဘယ်လိုချင်းသုံးကြလဲကျွန်တော်တို့ကသင်ယူသွားပြီးတော့လုပ်သွားလို့ရှိရင်မကြော်လွားနိုင်စရာမရှိပါဘူးပြည်လည်းမယ်လို့ယူဆပါတယ်မပြည်လည်းတာဒီလည်းဆက်လက်ရှိနေဦးမှာပါပဲဒါကလည်းသဘာဝကျတယ်လို့ထင်တယ်သို့တော့အကြမ်းဖက်တဲ့အဆင့်တီမရောက်ဘူးရံပက်ဖြစ်တဲ့သဘောတီမရောက်ဘူးဆိုလို့ရှိရင်ဒါဒီလေသားတွေရှိတာကလည်းငင်းချမ်းစွာတဘောကွက်လိုက်ပြီးတော့နေနိုင်တဲ့လူဖွဲ့စည်းဖြစ်သွားမှာပါပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုသွားတဲ့ကိုယ်စားလှယ်၃ယောက်ပါတဲ့ပုဂ္ဂိုလ်တွေပေါ့လေသူတို့လည်းနိုင်ငံရေးအဖြစ်အတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အသိပညာရင်းချက်တယ်အပီတိုင်းရင်းသားကိုယ်စားလှယ်တွေလည်းပါတယ်ဒီထက်မှာဆိုတော့သူတို့ကတော့ဒီအောက်ခြေမှာလောလောဆယ်ကြုံတွေ့လာရတဲ့အခက်အခဲတွေကြိုင်မင်းတို့သဘောနဲ့မင်းတို့ဖြေရှင်းလိုက်ဆိုတော့အခွင့်အာဏာမျိုးနေနေပူပိထားတဲ့လူဆရာမထင်ဘူးလားကျွန်တော်တခုသတိရမိရကျွန်တော်ဟိုနဝတခေတုံကအဲဖိလစ်ပိန်းကအာရှန်နိုင်ငံကြီးဝန်ကြီးအစည်းအဝေးညီလာခံကိုသတင်းလိုက်ယူတော့အဲ့မှာဝန်ကြီးကိုပေါ့ရသားဝန်ကြီးအဲ့ဒါဟာစစ်ဘုတ်ချုပ်ဝန်ကြီးမဟုတ်ဘူးအဲ့ပုဂ္ဂိုလ်ကိုသတင်းထောက်တွေကမေတော့ဟာကျွန်တော်အထက်ကိုတင်ပြရပါဦးမယ်ဆိုပြီးတော့ပြန်ပြောတော့လူရရည်ရအခုလည်းအဲ့လိုဖြစ်နေပြီသူတို့ကကိစ္စအသေးမွှားလေးနေရာကိစ္စလေးပါလေးကိုလူပိုင်နဲ့ပူပိထားတဲ့ဆုံးဖြတ်ခွင့်ပူပိထားတဲ့လူဆရာမထင်ဘူးလား
ဟုတ်ကဲ့ကဟိုပါတီတွေကဟိုမျိုးလိုက်ပုံကြီးဖွဲ့ချုပ်မှာမဟုတ်ဘူးနော်တိုင်းသားပါတီတွေရောပါတီတိုင်းကသူ့ရဲ့ဆုံးဖြတ်ချက်၆ပုံစနစ်တွေကိုမျိုးသားပြက်တင်ပြန်လဲတင်ပြန်ရေးကာလနဲ့ပြောကြည့်စွာပြန်လဲစဉ်းစားသုံးသပ်ဖို့ဦးလာတယ်ပေါ့နော်အဲ့တော့ပါတီဆုံးဖြတ်ချက်စနစ်တွေကိုကြည့်လို့ရှိရင်ကျွန်တော်တို့မှာလက်ဝဲဘက်ကလာတဲ့စနစ်တွေကပုံပြီးကဲနေကြတာတွေ့ရတယ်ဥပမာဘုံဦးစီးအဲချုပ်ဘုံဦးစီးထုတ်ကြိုင်တဲ့ဒီမိုကရေစီစနစ်မျိုးပေါ့နော်ဒီလိုဆုံးဖြတ်ချက်ချဖို့စနစ်တွေကများနေခဲ့တယ်ဒါကြောင့်မို့စနစ်တွေကိုပြန်လဲသုံးသပ်ပြီးတော့ပြန်လဲပြီးဘလို့ပေါ်ထုတ်ကြိုင်မှုကိုဘလို့ဖြေလျှော့မလဲဘလို့ပေးမလဲဒီကိစ္စမှာလဲဆိုတာပြန်လဲစဉ်းစားကြရမယ်အနေထားဖြစ်တယ်လို့ကျွန်တော်ပြောတာပါနော်ပြန်လဲသုံးသပ်ကြရမယ်လို့ထင်ပါတယ
်ကျွန်တော်တခုဒီညမှာဆက်ပြီးမေးချင်တာကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုပ်နေတဲ့လမ်းကြောင်းအင်းဒါပါတီနဲ့ကြည့်မယ်ပေါ့လေစောစောကပြောသူကျွန်တော်ဆွေးနွေးကြရသူဒီခက်ခဲလို့ကြော်လွှားသွားပြီးဒီဖြစ်ကြပြီဆိုရင်တစ်ဖက်မှာလည်းလက်နက်ကင်အင်အားစုတွေနဲ့တပ်မတော်နဲ့လုံနေတဲ့ပြန်လည်ပြည်မြေကြီးလမ်းကြောင်းကရှိသေးတယ်ဆိုတော့ဒီလမ်းကြောင်းနှစ်ခုကဘောင်းပစီရဖြစ်သွားနိုင်တဲ့အလားလားဆရာပဲလို့မြင်တယ
်ရေဘူးကအဖြစ်တော့မတူဘူးထင်တယ်ဆရာ
ဒါပေမဲ့နှစ်ခုပေါင်းစည်းဖို့တော့မလိုဘူးလားအဲ့တော့တကယ်တမ်းအမျိုးသားပြည်နယ်ပြည်မြေကြီးနဲ့ငင်းကြင်ရဖို့အတွက်တစ်ခုနဲ့တစ်ခုဆက်ဆက်နေရမယ်
ဒီညီညီနှစ်ဘက်ဒီမှာလဲပါတီတွေရဲ့အခက်အခဲတက်တက်ပေးထားပြတာပါတယ်ဆရာအဲ့တော့တချို့အကြောင်းအရာတွေကညီညီကိစ္စမှာဆွေးနွေးရမယ့်ကိစ္စတွေဥမာကချင်ကပြောတယ်ဒ င်လုံးစာချုပ်ရဲ့အထိုင်ကနေကျွန်တော်တို့ပြောမယ်ဆိုတဲ့ဟာမျိုးကျွန်တော်တို့တွေ့လိုက်ရတယ်။ဒါကငြင်းရရင်နဲ့ပတ်သက်တဲ့ကိစ္စဖြစ်သွားတယ်။အခုတွေ့ဆုံနေတဲ့ကိစ္စလက်ရှိအစိုးရဖွဲ့စည်းရေးလွှတ်တော်တွေမှာဥပဒေပြုရင်ပြောင်းလဲရေးအဲ့ဒါတွေနဲ့ပုံပြီးဆက်ဆက်နိုင်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့နှစ်ခုခွဲတာသွားမယ်လို့ထင်တယ်
။နှစ်ခုတော့ခွဲလေ။ဒါနဲ့လည်းတချိန်မှာတော့ပေါင်းစည်းရမှာပေါ့တကယ်တမ်းပြန်လဲစစ်မြေးရေးတဲ့ငြင်းငြင်းဆိုတာဒွန်တွဲနေတာပဲ။ပေါင်းတော့ပေါင်းရမှာဒီလိုညာမျိုးက
ဥပဒေကဟိုဟာလေကျွန်တော်နီးနာရန်တရား mechanism ရှိပြီးသားဆိုတော့ပေါက်သွားမှာပေါ့။နောက်ဆုံးကပြောနေတဲ့ဟာတွေကိုလည်းဟို49ဖော်ရုပ်ချုပ်ပုံချေကဥပဒေအထိုင်ကနေပြောမယ်ဆိုလို့ရှိရင်ဒါခုနငင်းချင်းရွှေနေတဲ့ဘက်မှာပို့ပြီးတော့အဲတင့်တော်ပဲထင်တယ်အဲ့ဒီဟာက။နောက်အဲ့ဒီမှာသွားပြီးတော့ပြန်လဲပြီးတော့ဆုံချက်ရှိမှာပေါ့။ issue တွေက။ဒါပေမဲ့ဒီဘက်မှာအခုလုံနေတာကတော့လာမယ့်9နှစ်တာကာလအတွင်းထဲမှာဘလို့ပုံစံမျိုးနဲ့လုပ်မလဲဘလို့စနစ်တွေကိုထူတော်မလဲဆိုတဲ့ဟာ။နော်အဲ့ဒါကဘာလဲသွားပြီးငွေနိုင်လဲဆိုလို့ရှိရင်20ရာစုပင်လုံးတတိယညီလာခံပေါ့။နော်အဲ့တော့ Union Accord ပြည်တော်စုသဘောတူညီချက်အပိုင်း3ရဲ့နောက်ဆက်တွဲမှာပါတယ်။2020လုံလုပ်ငန်းစဉ်ဆိုင်ရာကိစ္စလေးဆိုတာအဲ့ဒါကပုံပြီးအဓိကချက်လည်းကျွန်တော်ထင်တယ်။ဘာလို့လဲဆိုရင်အဲ့ဒါက2020လုံကာလမှာအကောင့်တွေဖော်လို့ရတဲ့ဟာတွေရှိတယ်။